အင်ဒိုနီးရှားနိုင်ငံအရှေ့ဂျာဗာကဘောလုံးကွင်းတစ်ခုမှာစနေနေ့ညကလူအုပ်ပြီးတာကြောင့်အနည်းဆုံးလူ125ဦးသေဆုံးခဲ့ရပြီးလူ180လောက်ဒဏ်ရာရခဲ့ပါတယ
်။ဖာဒါဆာတလာဖော့ဆိုင်
ဒီတူကျမရေးဆိုင်ရာယုံကအတီးပြူပြီးလက်ခံရရှိတဲ့နောက်ဆုံးရအချက်လက်တွေအရတေဆုံးသူ125ဦးရှိပါတယ်လို့အင်ဒိုနီးရှားရဲချုပ်လစ်တိုစီဂျစ်ကတနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ်အများစုကတော့လူတွေနင်းမိပြီးတေဆုံးခဲ့ကြရတာဖြစ်ပြီးရဲတပ်ဖွဲ့ဝင်2ဦးလည်းပါဝင်ကြောင်းအရှေ့ဂျာဗာရဲချုပ်နီကိုအာဖင်တာကတင်းထောက်တီကိုပြောပါတယ်တေဆုံးသူအရေအတွက်ကိုလည်းအရင်က124ဦးကနေ125ဦးထိရဲတပ်ဖွဲ့ကရှော့ချပါတယ်။တေဆုံးသူတွေတဲ့ကတချို့ကိုနှစ်ကြိမ်ထည့်သွင်းတွက်ချက်ထားတာကိုအနာပိုင်းတို့တွေ့ခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားပရီးမီးယားလိဂ်ဘောလုံးပွဲမှာပါစီပါယာအသင်းကအေရှန်အာရီမာအသင်းကို3-2နဲ့နိုင်ပြီးတဲ့နောက်အေရှန်ပရိသတ်တွေကွင်းထဲကိုဆင်လာပြီးသူတို့အသင်းသားတွေကိုပြဿနာရှာရကနေပရိသတ်တွေနဲ့ရဲတွေရုံးရင်ဆန်ကစတင်ဖြစ်ပွားခဲ့တာလို့အရှိချာပါရဲချုပ်ကပြောပါတယ်။ရဲတပ်ဖွဲ့ကပြိသက်တွေကိုပွဲကြည့်စဉ်ပေါ်ပြန်တက်ဖို့ပြောခဲ့ပေမဲ့ပြိသက်တွေကလက်မခံခဲ့ပဲရဲတွေကိုတိုက်ခိုက်ခဲ့ရကနေရဲတပ်ဖွဲ့ဘက်ကမျက်ရည်ရုံပုံသုံးပြီးနှိမ်နင်းတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကမျက်ရည်ရုံပုံနဲ့နှိမ်နင်းတဲ့အချိန်မှာတော့ပြိသက်တွေဂိတ်ပေါက်ကိုထွက်ပြေးရကအတော်များများအသက်ရှူချက်တာတွေလူနင်းခံရတာတွေဖြစ်ခဲ့ပါတယ်။ဒဏ်ရာရတဲ့သူတွေရာပေါင်းများစွာကိုအနည်းကဆေးရုံကိုခေါ်သွားကြပေမဲ့လည်းဒီထဲမှာလမ်းမတင်တေဆုံးခဲ့တာတွေရှိသလိုစေယုံမှာကုသရင်းနဲ့တေဆုံးခဲ့သူတွေလည်းရှိပါတယ်ရှင်။